ပြစ်ခတ်ရစေးသဘောတူညီချက်တစ်စိတ်တစ်ပိုင်းဖြင့်အစ္စရေးတပ်တွေဆုတ်ခွာပေးရမှာဖြစ်ပေမဲ့အင်ကာနေအထီတော့လေဗနွန်တောင်ပိုင်းမှာရှိနေတဲ့တချို့နေရာတွေမှာအစ္စရေးတပ်တွေကျန်ရှိနေပါသေးတယ်ဒေတာရင်းကျေးရွာတချို့မှာရှိတဲ့အစ္စရေးတပ်တွေဆုတ်ခွာနေပြီမဲ့လည်းအစ္စရေးမြောက်ပိုင်းမှာရှိတဲ့အစိတ်တစ်ပိုင်းတချို့ကိုကာကွယ်ဖို့လိုအပ်နေတယ်ဆိုတဲ့အကြောင်းပြချက်နဲ့နေရာ၅ခုမှာတော့တပ်ဖွဲ့တွေကိုဆက်ပြီးတော့တပ်ဆွဲထားပါသေးတယ်။လက်မနွန်သမ္မတရဲ့ပူးတွဲကြေညာချက်ထဲမှာတော့လက်မနွန်မြေပေါ်ကနေအစ္စရေးတပ်တွေချက်ချင်းဆုတ်ခွာရေးကုလသမဂ္ဂလုံခြုံရေးကောင်စီမှဝန်ကြီးချုပ်နဲ့လွှတ်တော်ဥက္ကဋ္ဌတို့ဒီကနေ့တောင်းဆိုခဲ့တယ်လို့ပြောပါရတယ်။အစ္စရေးတပ်တွေလက်မနွန်ပိုင်နက်မှာတလက်မလောက်ရှိနေအောင်မယ်ဆိုရင်တော့နိုင်ငံတကာဥပဒေအရကျူးကျော်သိမ်းပိုက်မှုပါပဲလို့လည်းထုတ်ပြန်ကြမှာဖော်ပြထားပါရတယ်။အပြစ်ခတ်ရစေးသဘောတူညီချက်အရဇန်နဝါရီလကုန်ပိုင်းမှာအစ္စရေးတပ်တွေဆုတ်ခွာရမှာဖြစ်တယ်လို့ဟစ်ဘိုလာအဖွဲ့ကလည်းနေဆက်ကနေထွက်ခွာရမှာဖြစ်ပြီးကုလသမဂ္ဂရဲ့ငြိမ်းချမ်းရေးတပ်သားတွေကဂျာဂန်နေမီမှာဖြန့်ကျက်ထားရမှာပါ။နောက်ဆုံးသတ်မှတ်ရကိုတော့ဒီကနေ့အင်္ဂါနေ့အထိရက်တိုးထားပါတယ်။လေဗနွန်နိုင်ငံဆိုင်ရာကုလသမဂ္ဂတန်တမန်နဲ့လေဗနွန်မှာရှိတဲ့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုအဖွဲ့အကြီးအကဲဒုတိယဗိုလ်ချုပ်ကြီးတို့ရဲ့ပူးတွဲထုတ်ပြန်ချက်ထဲမှာတော့အပြစ်ခတ်ရစေးစာချုပ်ကိုအကောင့်ထည့်ဖို့ရေးနောက်ထပ်ကြန့်ကြာမှုမရှိဘူးမျှော်လင့်ကြောင်းပြောဆိုထားပါတယ်ရှင်။